အိန္ဒိယနိုင်ငံကဒီဘန္နာနှစ်ထဲမှာမြန်မာနိုင်ငံကမတ်ပဲနဲ့ပဲဒီစိနှစ်မျိုးပေါင်းတန်ချိန်3သိန်းလောက်ပြန်ပြီးတော့ဝယ်ယူမယ်လို့ကြေညာချက်ထုတ်ပြန်လိုက်တာကြောင့်ပြည်တွင်းဈေးကွက်မှာမတ်ပဲစိနှုန်းတွေတက်သွားပါတယ်2019ခုနှစ်နောက်ပိုင်းကစလို့မြန်မာနိုင်ငံကမှတ်ပဲပဲဒီစိန်ပဲစင်းကိုစတာတွေကိုအိန္ဒိယဘက်ကအဝယ်ကန့်တတ်ခဲ့တာပါအခုတန်ချိန်3သိန်းလောက်ဝယ်မယ်ဆိုကြေညာလိုက်ပေမဲ့ကြေညာချက်ကပုံမှန်နှစ်တည်တဲ့ထက်နောက်ကျတာကြောင့်လေသမားတချို့ကတော့ပြည်တွင်းဈေးကွက်မှာကျနေတဲ့ဈေးနဲ့ပဲပဲတွေကိုရောင်းချပြီးဖြစ်လို့နင့်နာဆုံးရှုံးတယ်လို့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်တွေများအတင်းကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးမှာပါ
အိန္ဒိယကဝေရန်နာထားရဲ့မပဲနဲ့ပဲဒီစိန်ကိုပြန်ပြီးဝယ်ယူမယ်ဆိုတာကြောင့်ဒီအပိုင်းအတွင်းမပဲပဲဒီစိန်ဈေးနှုန်းတွေတဒံကိုကျပ်8000လောက်မြင့်တက်သွားပါတယ်။မြန်မာနိုင်ငံကတင်ပို့နေတဲ့မပဲနဲ့ပဲဒီစိန်ကိုအိန္ဒိယက2019သုံးလပိုင်းကစပြီးအဝယ်ရပ်ထားတာဖြစ်လို့ပဲစိန်နှုန်းတွေအနေအဆုံးဈေးကိုကျဆင်းခဲ့တာဖြစ်ပြီးအခုလိုပြန်လဲဝယ်ယူမယ်ဆိုတဲ့သတင်းတွေကြောင့်ဈေးနှုန်းတွေပြန်ပြီးမြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယနိုင်ငံကအခုဘဏ္ဍာနှစ်ထဲမှာမြန်မာနိုင်ငံကနေမပဲနဲ့ပဲဒီစိန်နှစ်မျိုးပေါင်းတန်ချိန်3သိန်းလောက်ပြန်လည်ဝယ်ယူမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပြီးမြန်မာနိုင်ငံရဲ့ကြေညာချက်ကပုံမှန်နှစ်ကြိမ်ထဲနောက်ကျသွားတာဖြစ်လို့ပြည်တွင်းဈေးကွက်မှာလေသမားတွေအနေနဲ့အဆုံးရှုံးများခဲ့ပါတယ်။ဝယ်ယူမဲ့အသေးစိတ်ကြေညာချက်ကိုတော့မထုတ်ပြန်သေးဘူးလို့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်သည်များအသင်းဗဟိုအလုံးမှုဆောင်ဒေါက်တာမြတ်စိုးကအခုလိုပြောပါတယ်။
ဘယ်တော့ဝယ်မလဲဘလူးသူတို့ဘလူးလိုင်စင်ပေးမလဲဘလူးဝယ်မလဲမချင်းညာအေးပြောတယ်ပဲဒီတိုင်းကတသိန်းခွဲတော့ဒီမှာဒီတီရဲ့တသိန်းခွဲတော့မရှိတော့တခြားနိုင်ငံဝယ်ပေါ့ဘယ်တော့ဘမတနိုင်ငံနဲ့အစိုးရဆိုဒီကပဲခွဲတန်းကုန်ရမှာပေါ့ဝယ်ပေးသင့်တယ်လည်းကောင်းပါတယ်ချို့လေသမားတွေကတော့ဒီမှာတစ်ပွဲကျော်လာတော့ပစ္စည်းရောမရှိတော့ဘူးနည်းတီရနဲ့နောက်ကျနေတာမက်ဆာလော်တွေကကျော်အေပယ်လာဆန်လို့ဖွင့်မဲ့ချိန်ပြီးတော့လူတွေကအင်းနေကြအခုမှလာဖွင့်တော့ဒီသမားလည်းပေါ်ကြီးပေါ်တာမက်ဆာတွေပေါ်တော့ဒီသမားလည်းချို့လေသမားတွေကမရှိတော့ဘူးပြည်ကတောင်းကုန်ပါ
ပြည်ခဲ့နှစ်ကအိန္ဒိယနိုင်ငံမှာပဲမျိုးစုံအထွတ်နှုန်းတန်ချိန်23သန်းရှိခဲ့တာဖြစ်လို့ပြည်ပနိုင်ငံတွေအထူးသဖြင့်မြန်မာနိုင်ငံကပုံမှန်ဝယ်ယူနေတဲ့မပဲပဲဒီစိန်ပဲစင်းကုန်ကို2019လပိုင်းကစပြီးကန့်သတ်ထားတာဖြစ်ပါတယ်။ဒီလ4ရက်မပဲစင်းနှုန်းကပြည်တွင်းမှာဒဒံကိုကျပ်38000ရှိခဲ့ပေမဲ့မေလ5ရက်မှာတော့ဒဒံကို43000အထိမြင့်တက်သွားပါတယ်။တခြားပဲစင်းနှုန်းတွေလည်းအနည်းငယ်ပြောင်းလဲဖြစ်သွားတယ်လို့ပခုတ်ကူမျိုးရေနာပွဲုံပတ်ရှင်ဦးတင်ခိုင်ကအခုလိုပြောပါတယ
်ပဲစင်းကုန်လည်းအဲ့ဒီလိုပြန်ဖွင့်နေဆိုတော့ပဲစင်းကုန်လည်းဖွင့်မှာဆိုတော့အသေးတော့ဝင်မှာပေါ့ဗျာအဲ့ဒါတည်းတခင်တစ်ဆောင်လောက်ပြန်တက်သွားတာပေါ့အိန္ဒိယတော့ဗဲနိုင်ငံတော့ဘေးနိုင်ငံတွေကရောင်းရဝယ်သွားတဲ့ဆိုရင်ကိုပြည်တွင်းဈေးကွက်ပဲနှုတ်လုံးကြကြတော့အပေါ်တောင်းတွေပို့ပြီးအကျိုးမြတ်မြတ်ရတာပေါ့
အိန္ဒိယဘက်ကပြည်တွင်းမှာပဲကိုဝယ်ယူတဲ့အခါမှာအနည်းဆုံးဈေးနဲ့ဝယ်ယူမှာဖြစ်လို့ပြည်တွင်းမှာဈေးနှုန်းအလွန်ကျွံမြင့်နိုင်တဲ့အခြေအနေကိုသတိထားဖို့အစိုးရဌာနဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါဗျ။ပဲစင်းကုန်ကတော့အိန္ဒိယဘက်ကဝယ်ယူမယ်ဆိုတဲ့အရေးအယံမရှိသေးရမို့တောင်သူတွေအနေနဲ့2019သီးနှံအတွက်စီးပွားဖြစ်မဆိုင်ကြဖို့မြန်မာနိုင်ငံပဲမျိုးစုံနဲ့နှမ်းကုန်သည်များအသင်းကဒီအပိုင်းမှာကြေညာချက်ထုတ်ပြန်ထားပါဗျ။မြန်မာနိုင်ငံကအိန္ဒိယအပါအဝင်သီးအီးလင်ကနီပေါ်မလေးရှားထိုင်းနဲ့ UAE နိုင်ငံတွေကိုပဲမျိုးစုံတင်ပို့နေပြီး85ရာခိုင်နှုန်းကအိန္ဒိယနိုင်ငံကိုတင်ပို့နေရဖြစ်ပါရဲ့ခင်ဗျာ။